သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်မြောက်ကိုအောက်တိုဘာလ29ရက်ဗုဒ္ဓဟူးနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတယ်ရိုအောင်ပါယနေ့အတွက်ထိတ်တန့်သတင်းများ Hurricane Melissa သည် Jamaica နောက်ပိုင်းကုန်းတွင်းပိုင်းသို့ Category 5မုန်တိုင်းအဖြစ်ဝင်ရောက်လာသောကြောင့်သေဆုံးသူလူဦးရေတိုးလာခဲ့ပါသည်။ Caribbean တွင်အနည်းဆုံးလူ5ဦးသေဆုံးခဲ့ပြီး Jamaica တွင်3ဦး၊ Haiti တွင်3ဦးနှင့် Dominican Republic နိုင်ငံ၌2ဦးတို့သေဆုံးခဲ့ပါသည်။ Billionaire Bill Gates ကBrazil တွင်ပြည်လုံးမဲ့ COP 30ရာသီဥတုဆိုင်ရာဆွေးနွေးပွဲသို့တက်ရောက်မိကမ္ဘာခေါင်းဆောင်များအားဓာတ်ငွေထုတ်လွှင့်မှုရှင်းချရေးပြစ်မှတ်များအပြင်ကျန်းမာရေးရလဒ်များပုံမကောင်းမွန်လာစေရန်နှင့်လွန်ခဲ့သောရာသီဥတုတို့လိုင်ညောညီထွေဖြစ်အောင်ပြောင်းလဲရန်တောင်းဆိုထားပါသည် COP 30ကိုလာမဲ့ November 10ရက်မှ November 21ရက်နေ့ထိ Brazil နိုင်ငံအောက်ပိုင်း Amazon ဒေသရှိစိတ်ကမ်းမြို့ပြည်လန်မှာကျင်းပမှာဖြစ်ပါတယ်။တဘာဝပါဝင်ချင်းဝင်ကြီးမာရီဝတ်ကမိုးလီဝသဘူရိုရဲ့ဝက်ဘ်ဆိုက်အသစ်သည်အနေချာရောက်စီသည်ဟုဆွဆွဲခံရပြီးနောက်ပြောင်းလဲဖို့စဉ်းစားရန်မိုးလီဝသဘူရိုအားတောင်းဆိုထားပါတယ်။ဘူရိုရဲ့ဝက်ဘ်ဆိုက်ကိုဝင်ရောက်ဆွတ်ဖက်ရန်ကွင်းဆဲအစိုးရမှကွန်မန်ဝဲဆိုဝါတာစာရေးထားပြီးအစိုးရဝက်ဘ်ဆိုက်ရဲ့အသွင်ပြင်သည်ယခုသတင်းပတ်အတွင်းပြင်းထန်သောမုန်တိုင်းနဲ့ပတ်သက်တဲ့အချက်အလက်များကိုဝင်ရောက်ကြည့်ရှုရန်ကွင်းဆဲလူထုအတွက်စိန်ခေါ်မှုဖြစ်စေတယ်လို့ပြောဆိုထားပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမှာကျင်းပခဲ့တဲ့၅ချိန်မြောက်အာဆီယံဩစတြေးလျထိပ်သီးအစည်းအဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပသည့်မလေးရှားဝန်ကြီးချုပ်ကိုအန်သိုနီအယ်ဘနီစီကချီးကျူးပြောဆိုလိုက်ပါတယ်။ထိပ်သီးအစည်းအဝေးအတွင်းခေါင်းဆောင်များသည့်ပဋိပက္ခကြိုတင်ကာကွယ်ရေးနှင့်အချက်အလက်စီမံခန့်ခွဲမှုဆိုင်ရာကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါသည်။ပုပ်လီယိုဆယ်လီသည်ရိုမ်ကောလိုစီယမ်တွင်တခြားဘာသာရေးခေါင်းဆောင်များနှင့်အခမ်းအနားတစ်ခုတွင်စစ်ပွဲများရပ်တန့်ရန်တောင်းဆိုခဲ့ပါသည်။မွတ်စလင်၊ဂျူး၊ဗုဒ္ဓဘာသာ၊ဟိန္ဒူ၊ပရိုတက်စတန်၊အင်္ဂလိပ်နှင့်တခြားဘာသာရေးခေါင်းဆောင်များနှင့်အတူပေါ်ယဟမင်းကြီးလူယိုသည်ငိမ့်ချမ်းဤအတွက်စီမီထွန်ကြီးကအချမ်းဖက်မှုများအဆုံးသတ်ရန်ဆူတောင်းခဲ့ပါသည်နေ့စဉ်သတင်းတို News Flash များပုံမကြားသည့်ရ SPS Language Podcast ကိုသွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ